မြန်မာနိုင်ငံတဝန်းကွန်ဗစ်ကူးစက်မှုတွေနဲ့တိုင်းနဲ့အမျှပြင်းထန်လာနေပြီဖြစ်လို့မိမိတို့မှလည်းပိုးမိုရအောင်ကိုယ်တိုင်တားဆီးရမယ်လို့ဆရာဝန်တွေကတိုက်တွန်းလိုက်တဲ့အကြောင်းပြောပြချင်ပါတယ်။ကျွန်မအကနွန်ပါ။မြန်မာနိုင်ငံအတွင်းတိုင်းနဲ့ပြည်နယ်အတူတူမှာကိုရိုနာဗိုင်းရပ်စ်စစ်ပွားကူးစက်မှုတွေမြင့်တက်လာနေပါတယ်။ကိုဗစ်သက်ခွဲနမူနာစုစည်းသူ10ယောက်မှ6ယောက်အထိကိုဆက်မှုနှုံမိတက်နေတယ်လို့ရန်ကုန် Community Favor Clinic တဝန်ခံဒေါက်တာကျွမ်းမင်းထွန်းကပြောပါတယ်။ဒါကြောင့်အများပြည်သူအနေနဲ့အပြင်းမထွက်ခင်မိမိကိုယ်ကိုယ်ရောဂါပိုးမကူးစက်စေဖို့နှာခေါင်ကိုတေချာအုပ်ဖို့လိုအပ်တယ်လို့ပြောပါတယ်
။ကိုဗစ်ကရန်ကူးစက်မှုတွေမြင့်တက်နေပြီ။တော်များများစစ်လိုက်10ယောက်မှ6ယောက်က positive တွေထွက်လာပြီ။သူအဲတရက်တရက်ကို positive rate ကတိကျဆိုတရားမတက်တာ120ဖြစ်လာပြီပေါ့နော်။အရင်ကကူးစက်မှုကအရင်ကျင်းထန်လာပြီပေါ့နော်။အခုတတိပြုရမှာပေါ့နော်ဒီချိန်မှာဖြစ်နိုင်တဲ့တက်နိုင်ဆုံးအိမ်မှာပဲနေပါပေါ့နော်အဲပြီးတော့ပြင်သွားရင်မဖြစ်မနေမှပြင်သွားပ
ါတရှိချိန်မှာတနင်္ဂနွေအတိုင်းတားရဗိုင်းရပ်ကူးစက်မှုတွေပိုမိုဆိုးလာနေပြီးရက်ွက်ကျေးရွာတွေမှာလည်းရောဂါပိုတည်ထက်မပြတ်နှံ့အောင်ဝိုင်းဝန်းကူညီဖို့လိုအပ်တယ်လို့ပြောပါတယ်ရန်ကုန်တိုင်းမှာကွန်ဗစ်ကူးစက်ခံရသူပိုများလာနေပြီးခေတ္တရာဇဝင်လည်းမရှိကွန်ဗစ်ကူးစက်ထားတဲ့လူနာနဲ့လည်းထိတွေ့ခဲ့ခြင်းမရှိတဲ့ကူးစက်မှုအသစ်တွေတိုးလာနေတာပါဒါကြောင့်မို့ရန်ကုန်တိုင်းဒေသကြီးအတွင်းက23မြို့နယ်ကိုနေအိမ်မှာပဲနေကြဖို့ဆိုတဲ့ stay at home အမိန့်ကိုကျန်းမာရေးနဲ့အကစားဝန်ကြီးဌာနကမနေ့ကထုတ်ပြန်ပြီးဒီနေ့မနက်ပိုင်းမှာစတင်တက်ရောက်ပါတယ်။ရောဂါပိုးပါမပါမသိနိုင်တာကြောင့်သက်ဆင်ပြီးသားမက်ကိုစနစ်တကျဖြုတ်ဖို့လိုအပ်တယ်လို့အထွေထွေရောဂါအထူးကုဆရာဝန်ကြီးဒေါက်တာမိုးအောင်ကျော်နိုင်ကတိုက်တွန်းထားပါတယ်။
နောက်တစ်ချို့ဆိုမတ်ကိုဖြုတ်လိုက်ပြီးတော့ခောက်ပြီးတော့သိင်းနေအိတ်ထဲထည့်တယ်ပြီးရင်ပြန်ထုတ်ပြီးတက်တယ်ဆိုရင်အဲ့ဒီမှာတွေကကိုယ်ပတ်ဆိုင်တဲ့ဦးလေအကယ်၍များဒီမတ်ဆက်အပြင်မှာပိုးရှိနေရင်သူကပတ်ဆိုင်တဲ့ရောက်သွားမှာလေပြီးရင်ပြန်ထုတ်လိုက်တဲ့အခါမှာကိုယ့်ရဲ့ဒီနှာခေါင်းဘက်ကိုရောက်တဲ့အခန်းမှာဗိုင်းရပ်ကိုကတ်သွားပြီဆိုရင်အဲ့ဒီဗိုင်းရပ်မတ်ကိုမျက်နှာနဲ့တက်လိုက်တာနဲ့သူကချူပြီးပြီးတာပဲเนาะအဲ့တော့ပိုးဝင်တဲ့အချိန်ဒီကိုယ့်ရဲ့နှာခေါင်းပစက်ကိုအကာအကွယ်လွတ်တဲ့အချိန်မှာသူကဝင်မှာအဲ့ဒါကိုကိုကအာရုံယူဆိုင်ပြီးတော့ချောင်ရှားနိုင်ရင်ကြားနေနေတော့ဒီပိုးကြောင့်ဝင်တက်နှံ့မှုကာဝယ်နိုင်တယ်လို့ထင်တယ
်။လက်ရှိရောဂါပိုးကူးစက်မှုနှုံရတန်းသွားဖို့ဆိုရင်လူသူရဲ့ပူပေါင်းပါဝင်လိုက်နာဆောင်ရွက်မှုအထူးကအရေးကြီးတယ်လို့တာဝန်ရှိသူတွေကရောကျန်းမာရေးပညာရှင်တွေကပါတိုက်တွန်းနှိုးဆော်ထားပါတယ်။ကျွန်မအကနော်ရန်ကုန်ကနေတင်ပြပို့ထားပါတယ်။